2005ရွေးကောက်ပွဲအတွက်တရားဝင်မဲဆွယ်စည်းရုံးခွင့်ကိုစက်တင်ဘာလ10ရက်နေ့ကစတင်ခဲ့ပြီးတဲ့နောက်အာဏာရပါတီနဲ့အတိုက်ခံပါတီကြီးတွေရဲ့ထိပ်ပိုင်းခေါင်းဆောင်တွေကသက်ဆိုင်ရာနယ်မြေတွေမှာအပြန်ဆိုင်စည်းရုံးနေကြတဲ့အထက်ဩဂုတ်လကကြက်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌယာဒုကနေဖယ်ရှားခံလိုက်ရတဲ့သူရဦးရွှေမန်းကတော့သူရင်ဆိုင်ခဲ့ရတဲ့ဖြစ်ရကြောင်းဒေသခံတွေရဲ့စာနာထောက်ခံမှုတွေပိုးပြီးရခဲ့တယ်လို့မနေ့ကစတင်တဲ့ဖြူမြို့နယ်စီယိုရီခီးစင်တွင်မှပြောသွားပါတယ်။အာဏာရကြက်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌယာဒုကနေဖယ်ရှားခံလိုက်ရပြီမဲ့ဗဟိုကော်မတီဝင်အဖြစ်ရှိနေတဲ့သူရဦးရွှေမန်းဟာသူ့ရဲ့ပြည်သူ့လွှတ်တော်မဲဆန္ဒနယ်မြေဖြစ်တဲ့ဖြူမြို့နယ်မှာ၄ရက်ကြာစီယုံရီခီးစဉ်ကိုမနေ့ကစတင်လိုက်တာပါ။ဒါနဲ့ပတ်သက်လို့သူရဦးရွှေမန်းကဒေသခံတွေကိုအခုလိုပြောသွားပါတယ
်။ဒီအုပ်ဝလမ်းမှာဖြစ်ခဲ့တဲ့အခြေအနေကိုပြီးတော့ကျွန်တော်ကစေနာမေတ္တာစာနာမှုတွေရှိပြီးတော့အဓိကလာလေးမှာတော့ဒေသခံတော်ပြီးတော့မျက်နှာပြပေးပါ။ကျွန်တော်တွေ့ခြင်းနဲ့ရှင်ရှင်နဲ့ကျွန်တော်ရဲ့အခြေအနေကိုသိတယ်ပြောမယ်ဆိုရင်ကျွန်တော်ချမ်းသာရေးအခြေအနေရောအခြားအခြေအနေရောဖြစ်မှာစိုးရိမ်တာဒီမျိုးနဲ့မှရှိကြတဲ့ဒီဒီမျိုးပါတွေကကျွန်တော်ကိုပြောပါတယ်နော်ဥက္ကဋ္ဌကြီးနိုင်ကကြီးဒေသကြီးသွားပြီးတော့မျက်နှာပြီးတော့ပြပြပါပြပြပါပြတဲ့အခါမှာကျွန်တော်ကတော့လူကြီးတွေရဲ့စေနာကိုကျွန်တော်နားလည်ပါတယ်နော်ဒေသရဲ့ဘုရားချက်ပြောကြတယ်ဟုတ်ကဲ့ပါကျွန်တော်သွားပါကျွန်တော်ပြောမယ်ဆိုရင်ကျွန်တော်အထုမဲဆွေကြံပြပါဦးအားကြောင့်လို့ဆိုရင်ကျွန်တော်ရဲ့စိတ်ကနော်ကျွန်တော်ရဲ့မိသားဒီမျိုးနယ်ပေါ်မှာထားတဲ့ကျွန်တော်ရဲ့သစ္စာတရားတောင်းဆိုတရားတွေဒီမျိုးနယ်မှာရှိကြတဲ့လူတိုင်းပေါ့ကတော်တော်များများကသိနေတဲ့အတွက်ကျွန်တော်မဲဆွေကြံပြပါဦ
းဒါပြင်သူ့အနေနဲ့ဒေတာဖွံ့ဖြိုးရေးတွေကတစ်ဆင့်နိုင်ငံတော်ဖွံ့ဖြိုးရေးအထိစ조사ဆောင်ရွက်သွားမယ်လို့ဆိုပါတယ
်ကျမ်းမာရေးကသံပန်ဆက်တဲ့ပြဿနာတရားပြဿနာ။နောက်ပြီးတဲ့အခါမှာဆိုက်ပြွေးမွေးနေသားများဒီကျုံတွေ့နေတဲ့ဆက်ကိစ္စ။တပြိုင်ချင်းတို့တို့ဒီနေ့အများစုလုံနေတဲ့လူခန့်နေတဲ့ဆက်စစ်။ရရှိပြီးသားဘူး။ရရှိနေပြီးသား။ဆောင်းတော့ဒီလားဆောင်းပါနဲ့။အဲ့လိုသားတဲ့နေရာမှာဘယ်ကနေဖြစ်ရလဲ။ရာဇဝါရမရာဇဝါမရအဲ့လိုလိုပြောင်းမြန်မြန်ချာချာဖြစ်ပေါ်နေကြည့်တယ်လူသားဆောင်ပါ
2005ရွေးကောက်ပွဲပြီးတမနာလောင်းအဖြစ်အဆိုတင်သွင်းခံရမယ့်အမည်စင်းနဲ့မှာသူရဦးရွှေမန်းပါနိုင်မယ်လို့အများကသုံးသပ်ထားကြတာပါဒါပေမဲ့ကြက်ကင်ဖွံ့ဖြိုးရေးပါတီတွင်ခေါင်းဆောင်အပြောင်းလဲဟာသူရဦးရွှေမန်းအနေနဲ့တမနာဖြစ်နိုင်မယ့်အလားအလာကိုညော့နေစေတယ်လို့လည်းမြမအကြီးလေးလာနေသူတွေကမြင်ကြပါတယ်လက်ရှိပြည်သူ့လွှတ်တော်ဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စုလွှတ်တော်နိုင်ငံကလည်းဖြစ်တဲ့သူရဦးရွှေမန်းကိုမဟာမိတ်အဖြစ်အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကကြေညာထားပေမဲ့တမနာလောင်းအမည်စင်းတင်သွင်းတဲ့အခါမှာ NLD ပါတီတဲကပဲဖြစ်မယ်လို့ AFP သတင်းဌာနနဲ့မကြသေးခင်ကတွေ့ဆုံမေးမြန်းခဲ့မှာဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်။သူရဦးရွှေမန်းဟာ2010ပြည့်နှစ်ရွေးကောက်ပွဲတုန်းကနေပြည်တော်ဇေယျသီရိမဲဆန္ဒနယ်မြေကနေဝင်ရောက်ရှင်ပြိုင်အနိုင်ရခဲ့တာပါ။ကြက်ခိုင်ဖွံ့ဖြိုးရေးပါတီကနေ2005ရွေးကောက်ပွဲအတွက်နေပြည်တော်ပုပ္ပတိရီမြို့နယ်မှာဝင်ရောက်ရှင်ပြိုင်မဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းဝေလွင်အပါအဝင်အခြားတပ်မတော်သားအရာရှိဟောင်းတွေရဲ့မဲဆယ်စည်းရုံးရေးတွေလည်းစတင်နေပါပြီ။ဒီအတောအတွင်းမှာပဲတတိပုဂ္ဂလအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းအနေနဲ့ဝင်ရောက်ရှင်ပြိုင်မဲ့တမနာရုံးဝင်ကြီးဦးစိုးသိန်းဟာသူဝင်ပြိုင်မဲ့ကြားပြည်နယ်ဘော်လခဲမြို့နယ်မှာရေတွင်းတူးတာဘောလုံးကွင်းစောက်တာTV စလောင်းတွေချပေးတာစတဲ့ဆောင်ရွက်မှုတွေအတွက်မဲဆွယ်စည်းရုံးတာဖြစ်တဲ့ဆိုပြီးနိုင်ငံတကာသတင်းဌာနတွေကဝေဖန်ရေးသားခဲ့ကြပါရဲ့ရှင်